နာအေးခိုင်မှာကျွန်တော်ခုလောလောဆယ်မှာတဏိတာဖွံ့ဖြိုးရေးအင်စတီကျူဆယ်ပြည်တွင်ရပ်အဖွဲ့အစည်းတစ်ခုမှာဝင်ပြီးတော့လုပ်ကိုင်နေပါတယ်အဓိကကျွန်တော်လုပ်ကိုင်ရတဲ့တာဝန်အပိုင်းကတော့ပြည်သူနေတီရောဒီမိုကရေစီအကြောင်းအရာတွေကိုလွယ်ကူဖတ်ရှုပြလာနိုင်အောင်တင်ဆက်တဲ့ဆွေးနွေးတဲ့အစီအစဉ်ဖြစ်ပါတယ
်အခုပြောနေတဲ့သူကတော့ကိုအေးခိုင်ဆိုတဲ့လူငယ်ပါသူကလက်ရှိမှာပဏိတာဖွံ့ဖြိုးရေးအဖွဲ့မှာအလုပ်လုပ်နေတယ်လို့နွေရင်စွန်းမဂ္ဂဇင်းမှာလည်းအေဒီတာလုပ်နေတယ်လို့ပြောပါတယ်ပဏိတာဖွံ့ဖြိုးရေးအဖွဲ့အကြောင်းကိုကိုရေးခိုင်ကအခုလိုပြောပြပါတယ
်ပဏိတာဖွဲ့က2012ခုနှစ်ပေါ့ဒီမိုကရေစီအကြောင်းနဲ့စပြီးတော့ဖြစ်တဲ့အချိန်ကစပြီးတော့လူငယ်တွေပေါင်းပြီးတော့လုပ်ကြတဲ့အဖွဲ့ပါညာသွားပြန်တော့ဒီပါတဲ့သူတွေကအဲ့ဒီအချိန်တုန်းကဒီအာဏာရှင်စနစ်ကုန်ကန်နီးဆက်ဆဲပေါ့လေအဲ့ဒီအချိန်တုန်းကဒီနိုင်ငံရေးတကြလှုပ်ရှားတဲ့လူငယ်တွေပါကြပါတယ်ကျွန်တော်တို့ဒီအဖွဲ့ရဲ့ဒီကလုပ်ငန်းစဉ်နှစ်ခုရှိပါတယ်တစ်ခုကကြတော့ပြည်တွင်းမှာရှိနေတဲ့ဒီပြည်သူတွေကဒီကိုယ့်ရေးကိစ္စတွေလိုအပ်ချက်တွေအတွက်ခရီးရောက်ရောက်စုစုစည်းစည်းနဲ့ဆောင်ရွက်နိုင်ဖို့အတွက်ကို civic space လို့ခေါ်တဲ့ခင်းချင်းပေါ့အဲ့ဒါပို့ပြီးတော့ကျေကျေပြန့်ပြန့်ဖြစ်လာပေါ့နော်ရက်ဖက်အဖွဲ့စည်းတွေပိုအားကောင်းလာဖို့အဲ့ဒီအပိုင်းဒီပါသလိုတစ်ဖက်ကကြတော့ဒီနိုင်ငံသားတွေရဲ့လက်ရှိတောင်းလဲဖြစ်ပေါ်လာတဲ့ဒီမိုကရေစီကျန်နေတဲ့ပတ်သက်ပြီးတော့ပို့ပြီးတော့နားလည်ဖို့နဲ့အံဝင်ဝင်ကြဆောင်ရွက်နိုင်ဖို့ပေါ့လေအဲဒီအပိုင်းနှစ်ပိုင်းကိုကျွန်တော်လုပ်တာ
ပြည်သူနီတီတို့ဒီမိုကရေစီသဘောတရားတို့ကိုတာမန်ပြည်သူတွေနားလည်နိုင်မဲ့အရက်သုံးစကလုံးတွေအယုတ်ပုံပြစာတွေလှောက်ခတ်နေတဲ့ကာတွန်းသရုပ်ဖော်တွေနဲ့ဖန်တီးနေတယ်လို့လည်းပြောပြပါတယ
်ပြည်သူနီတီတို့ဒီမိုကရေစီနဲ့ပတ်သက်တဲ့အသိပညာပေးတဲ့နေရာမှာတော့ကျွန်တော်တို့က Facebook မှာပုံမှန် postလေဒီတင်တဲ့ပုံမျိုးပဲပေါ့တပတ်ကိုတပုတ်နှစ်ပုတ်ပေါ့အဲ့လိုတင်တယ်အဓိကကျွန်တော်တို့ထူးခြားချက်လို့ပြောမလားမသိအဲ့ဒီဟာကကျတော့လူတွေလွယ်လွယ်ကူကူနားလည်နိုင်အောင်ရိုးရှင်းတဲ့နေ့စဉ်သုံးစကလုံးအရက်သုံးစကလုံးနေနဲ့ပဲပြောတာပေါ့လေအဲ့ဒါကိုလည်း3မိနစ်ကနေ5မိနစ်လောက်ထိဖတ်လို့ရှိရင်ပြီးအောင်ပေါ့ကျွန်တော်တို့အဓိကရည်ရွယ်ချက်ကကျတော့လူငယ်တွေပေါ့နော်တိုင်းပြည်ရေးရာတွေကိုတင်ကြားခဲ့တာလုံးလုံးပြတ်လက်ခဲ့တဲ့အခါကျတော့ကျွန်တော်ကများသောဖြစ်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့စိတ်နဲ့နားမလဲပေါ့အဲ့တော့အဲ့ဒီ generation တွေကိုကျွန်တော်ကပိုပြီးတော့ရည်ရွယ်တယ်ရည်ရွယ်တော့ကျွန်တော်ကအသက်16နှစ်ကနေပြီးတော့55လောက်အထိဝင်ချင် range ကိုတက်မှတ်လိုက်တယ်အဲ့ဒီ range ထဲမှာရှိတဲ့လူတွေဖတ်ရင်ကျွန်တော်ရဲ့ target ပေါ့နော်အဓိက target ဖြစ်မယ်ဆိုပြီးတော့တက်မှတ်ထားတဲ့အခါကျတော့အဲ့ဒီ target ထဲကိုဝင်နေဖတ်တဲ့သူတွေကဖတ်တဲ့သူတွေရဲ့ဒီ80ရာခိုင်နှုန်းလောက်ကအဲ့ဒီ target ထဲမှာရှိတာကိုတွေ့ရတယ်ပေါ့နော
်သူတို့အနေနဲ့လေးလာစမ်းစစ်ချက်အရာသူတို့တင်ပြတာကိုပြည်နယ်နဲ့တိုင်း14ခုမှာ12ခုလောက်ကပြည်သူတွေကတောင်းနဲ့ချီပြီးဖတ်နေတာတွေ့ရတယ်လို့လည်းဆိုပါတယ်။လူငယ်တွေအတွက်ဘလို့အခွင့်အလမ်းတွေရှိနေတာတွေ့ရလဲဆိုတော့ကိုရေးခိုင်ကအခုလိုပြောပြပါတယ
်။အသေးစားလက်စားလုပ်ငန်းတွေပေါ်လာတယ်။ပေါ်လာတဲ့အခါကျတော့အသေးစားလက်စားလုပ်ငန်းတွေမှာဝင်ပြီးတော့လုပ်နိုင်တဲ့လူငယ်တွေညားလာ။ညားလာတဲ့အတွက်ကြောင့်ကိုပိုင်ဝင်ကိုဖန်တီးနိုင်။အဲ့ဒါဆိုလို့ရှိရင်တော့သူကကိုသွားရှင်တဲ့ဘဝကိုနည်းနည်းပို့ပြီးတော့လမ်းရောက်ပြီးပြချရွေးချယ်လို့ရတာပေါ့။မဟုတ်ရင်တော့မိဘကခင်းကျင်းပေးတဲ့လမ်းတွေလူကြီးတွေကဒီတင်ပြထားတဲ့လမ်းကြောင်းအတိုင်းပဲသွားတာ။ဒါဖြစ်အောင်လုပ်ဆိုရင်အဲ့ဒီတိုင်တက်တက်ပဲသွား။ဒါအခုကကျတော့အခွင့်အလမ်းအဲ့လိုမျိုးရွေးချယ်စရာများလာတာအခွင့်အလမ်းမျိုးလို့ပြောနေတယ်။ဒီနိုင်ငံတကာကုမ္ပဏီတွေဝင်လာတာလည်းဒါလူငယ်တွေကအလုပ်အများကြီးရကြ။သူတို့ဒီအလုပ်ရှင်တွေကသဘောကျကြ။ဘာဖြစ်လို့ pop up ရှိတယ်၊သင်လို့လွယ်တယ်၊နောက်ပြီးနည်းပညာနဲ့ကျင်ပါတယ်ပေါ့နော်။အဲ့တော့အဲ့ဒါတွေကအခွင့်အလမ်းတွေပဲပေါ့။အ
ဲ့ဒီအခွင့်အလမ်းတွေကိုလူငယ်တွေအမိအယာစုတ်ခိုင်နိုင်မှုသူတို့ဘာတွေဖြည့်ဆည်းတာဖို့လိုအပ်လဲလို့မေးကြည့်တဲ့အခါမှာတော
့လူငယ်တွေဖြစ်ရမယ့်အပိုင်းမှာကျတော့ကျွန်တော် scale ဘိုင်းဆိုင်ရာမှာလူငယ်တွေကလူကြီးတွေထက်ရနိုင်တယ်။ဘာလို့လဲဆိုတော့သူတို့ရက်ဆန်းမိနေအရာတွေမှာ scale ဘိုင်းရများတယ်။ knowledge ဘိုင်းမှာလည်းနည်းမယ်။နောက်ပြီးတော့ဒီတန်ဖိုးထားမှုပေါ့နော် value နဲ့ပတ်သက်တဲ့အပိုင်းမှာနေကောင်းနေနိုင်တယ်ပေါ့နော်။ value ဆိုတာကကျတော့ကျွန်တော်ကဒီလူပတ်ဝန်းကျင်မှာလူဖွဲ့စည်းမှာနေတဲ့အခါမှာရှိရမယ်ပေါ့နော်။တယောက်တည်းအတွက်မဟုတ်ပဲနဲ့ဒီအများအတွက်ညတာပြီးတော့မြင်တတ်တယ်ပြီးတော့ဒီသဘောထားကြည့်တာပေါ့ tolerance ပေါ့နည်းနည်းပြီးဆန်နိုင်တဲ့အနှီးနိုင်လုံးနိုင်တဲ့ဟာမျိုးတွေရှိရမယ်အဲ့တော့အဲ့ဒီ value နဲ့ပတ်သက်တဲ့အပိုင်းကြီးနောက်ပြီးတော့ဒီ knowledge နဲ့ပတ်သက်တဲ့အပိုင်းကိုကြည့်ရမယ်ကြည့်နိုင်လို့ရှိရင်ဒီလူငယ်တွေကဒီတောင်းဝင်ယူမှုရှိတဲ့ကိုယ့်ရဲ့လုပ်ငန်းဝင်ကိုယ့်နေရာအဲ့ဒီစပြီးတော့ဒီလူဖွဲ့စည်းအတွက်တခုခုကြိုးပြနိုင်တဲ့လူငယ်တွေဖြစ်လာပါ
ဒါကတော့လူငယ်အယ်ဒီတာတယောက်ရဲ့အတွေ့အကြုံတချို့နဲ့အကြံဉာဏ်တချို့ကိုညွှန်ဝေလိုက်တာပါ။ညီလေးညီမလေးတို့လည်းကိုယ့်အတွေ့အကြုံကိုယ့်အကြံဉာဏ်တွေညွှန်ဝေကြပါဦး။နောက်တစ်ပတ်မှပြန်ဆုံကြမယ်နော်။